ပိုင်ဆိုင်မှုအငင်းပွားနေတဲ့ရန်ကုန်တာမွေမြို့နယ်မဟာတန်တိဒုက္ခဗုဒ္ဓဘာသာကျောင်းတိုက်ကြီးကိုမနေ့ညပိုင်းအချိန်မှာရဲအင်အားနဲ့ဝိုင်းပြီးအာဏာပိုင်တွေကချိတ်ပစ်လိုက်ပါတယ်။ကျောင်းတိုက်အတွင်းမှာရှိတဲ့တန်ခါတော်တွေကိုကဘာအေးနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရုံးကိုခေါ်ဆောင်သွားပြီးအဲ့ဒီမှာမဟာနာဆရာတော်ကြီးတွေဩဝါဒခံယူဖို့ဆိုပြီးမနေ့မိုးလင်းပိုင်းအထိစောင့်ခိုင်းထားပါတယ်။အကြောင်းစုံကိုတော့စုံစမ်းထားတဲ့ကိုသားညွန့်ဦးကပြောပြမှာပါ။
နိုင်ငံတော်တန်ခါမဟာနာယကအမိန့်နဲ့မဟာတန်တိဒုက္ခကျောင်းတွင်းမှာသတင်းသုံးနေကြတဲ့တန်ခါတော်တွေကိုဖေရှားပြီးတော့ချိတ်ပိတ်လိုက်တာလို့သိရပါတယ်။ညချိန်ကြီးမှာကျောင်းကိုရဲနဲ့ဝိုင်းပြီးတော့မဟာနာအဖွဲ့ဝင်တွေကကျောင်းကိုသိမ်းယူချိတ်ပိတ်လိုက်တာကြောင့်အနီးအနားရပ်ကွက်တွေမှာတော့ရေရွတ်တဲတော့ဖြစ်သွားခဲ့ပါတယ်။ဒီကျောင်းကိုမူလကပြပတာနာပြုပြီးနှံဆရာတော်ဥပညာဝင်သားကသူပိုင်ဆိုင်တယ်လို့ဆိုပြီးတော့နောက်ပိုင်းမှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကကျောင်းကိုစီမံအုပ်ချုပ်ခဲ့တယ်လို့သိရပါတယ်။ပြပရောက်နေတဲ့ဆရာတော်ဥပညာဝန်သားပြန်လာပြီးတော့ဒီကျောင်းကိုပြန်လဲအုပ်ချုပ်စီမံရာကနေပြီးတော့မဟာနာအဖွဲ့နဲ့ပြည်နယ်ဆရာတို့ကြားမှာကျောင်းပိုင်ဆိုင်မှုအငင်းပွားခဲ့တာဖြစ်ပါတယ်။မနေ့ညပိုင်းကကျောင်းတိုက်ကိုချိတ်ပိတ်ပြီးတဲ့နောက်တော့သတင်းသုံးနေတဲ့တန်ခါအပား20ခန်းကိုကဘာအီးမဟာနာယုံကိုခေါ်သွားခဲ့ပါတယ်။မြန်မာစံတော်ချိန်ခုအင်္ဂါနေ့တကောင်ကျော်2နာရီခန့်မှာကဘာအီးမဟာနာယုံအဖွဲ့ကိုပင့်ဆောင်ခံထားတဲ့အဲ့ဒီထဲကတန်ခါတပါးဖြစ်သူအရှင်ဥဒ္ဓရကိုဖုန်းနဲ့ဆက်သွယ်မိမြန်တော့အဖြစ်အပျက်ကိုအခုလိုရှင်းပြပါရစေ။ဟုတ်တယ
်ဟိုမန္တလေးကနေပြီးတော့ဟိုဘုန်းကြီးတို့အကုန်လုံးပစ္စည်းတွေတဲပြီးတော့ဒီကျောင်းကနှင်ထုတ်တာပေါ့နှင်ထုတ်ပြီးတော့ဒီကျောင်းချိတ်ပိတ်တာပေါ့အဲ့တော့တို့ဒီမှာလာတာတော့တိုင်းသံဃာနာကနဲ့တိုင်းသံဃာစာနာရေးမှုရဲ့အမိန့်နေနဲ့ပေါ့လာတယ်ပေါ့အဲ့ဟိုရောင်တဲ့ဝန်ကြီးချုပ်ရဲ့အမိန့်နေနဲ့လာတယ်ဆိုပြီးတော့ဒီလိုဘလက်ပစ္စည်းတွေပေါ့ယူပေါ့ချောဘုန်းကြီးတို့ပစ္စည်းတွေယူပြီးတော့ဘုန်းကြီးတို့ဆင်းလာတာပေါ့ပြည်သူတို့ချိတ်ပိတ်တာပေါ့နောက်ချိတ်ပိတ်ပြီးလို့ရှိရင်တော့တို့တရားရင်ဆိုင်ပေါ့တရားနိုင်တဲ့ပုဂ္ဂိုလ်ဒါပေးမယ်လို့တော့အဲ့လိုတော်တို့ဖတ်ပြတာပေါ့လေခုကတော့ဘုန်းကြီးတို့နိုင်ငံတော်ကမှနှက်ကယုံရောက်နေတယ်ဘုစုကြီးစုပြီးပါကြောင်းကဘာကြီးကိုရောက်နေတယ်အဲ့ဒီမှာဟိုဆယ်လိုရီဩဝါဒခံဖို့အတွက်ဘုန်းကြီးတို့ခေါ်လာလို့ဘုန်းကြီးတို့အဲ့ရောက်နေဩဝါဒတော့မနာသေးဘူးပေါ့နော
်အရှင်ဘုရားတို့ကိုခေါ်လာတယ်ဆိုတာဘာအတွက်ခေါ်လာလဲဘယ်လိုခေါ်လာလဲအတင်းခေါ်လာလား
အတင်းခေါ်လာလို့လည်းပြောအောင်ပါဘာလို့ဆိုတော့တန်ခါတော့နိုင်ငံတော်ကမှနှက်ကအော်ရုံသွားမယ်ဒီဝဲခေါ်ခဲ့ပါဆိုဒီဝဲလာတာပေါ့ခေါင်းတော့တော့လိုက်ချင်မလို့ဘာလို့လဲဆိုတော့နိုင်ငံတော်သံဃာမန္တာကဟိုရှင်ကျန်တော်လည်းနားထောင်ပြီးသားဖြစ်တယ်ဒါဖတ်ပြလိုက်မယ်ကိုကျောင်းကိုပြန်မယ်ဆိုတော့မရဘူးဒီဖြေးလိုက်ရမယ်လို့ဆိုတော့အဲ့ဒါနဲ့ဒီပဲပါလာတာပါပဲအဲ့
တော့ကျောင်းတွေကိုဝိုင်းတဲ့အချိန်မှာရက်ကွက်ကလည်းတော်တော်လေးရိုးရိုးဖြစ်တယ်လို့ကြားပါတယ်ဗျာအရှင်ဘုရားတို့ရောဘယ်လိုသတ်မှတ်သိထားလဲ
မှန်ပါဟုတ်ပါဟုတ်ပါဟုတ်ပါ
တင်ပါဗျာညဘက်ကြီးအချိန်ကြမှာဘာကြောင့်လှုပ်တာလဲဗျာညဂလင်းခင်းလှုပ်လို့ရတာပဲဘာပြောလဲဗျာ
ဖြေးပါတရားမြတ်တမှုရဲ့နောက်ဝယ်မှာဒီလိုတွေပဲလုပ်တဲ့ပုံပါရှိတယ်လေ။ဒါတရားဥပဒေမစိုးမှုတာလို့တရားနိုင်ငံသားတိုင်းရဲ့ရပိုင်권နိုင်ငံသားတိုင်းရဲ့ခုခံ권ကိုမပေးတာလို့ပဲပြောရမှာပေါ့ဟုတ်တယ်မလား
။ဒီမှာအခုအရှင်ဘုရားတို့ကိုဒီဖျားဒီကျောင်းတက်ကိုချိတ်ပိတ်လိုက်တာကတရားရုံးအမိန့်နဲ့လားမဟာနာအမိန့်နဲ့လားဘုဒ္ဓအမိန့်နဲ့ချိတ်ပိတ်တာလဲဗျာ
။မဟာနာအမိန့်နဲ့ပါ
။တရားရုံးအမိန့်မပါဘူးပေါ့
။မပါပါဟုတ်ပါ
အခုလိုမျိုးဒီအချိန်တွေဖြစ်ချိန်မှာတော့ပြည်နယ်ဆရာတော်ဥပညာဝန်သားဟာတာနာပြုခီးစဉ်တစ်ခုနဲ့ဂျပန်နိုင်ငံမှာရောက်ရှိနေပါတယ်။ဆရာတော်ကတော့ဒီကျောင်းနဲ့ပတ်သက်ပြီးတော့သူ့မှာပန်ဆိုင်မှုဂရန်လေးရှိပြီးတော့သူ့ကိုပုဂ္ဂလိကတူကလှူဒန်းခဲ့တာဖြစ်တယ်လို့မိန့်ပါတယ်
။နောက်ဘုန်းကြီးရဲ့ပြင်ထွက်လာတဲ့အခါကျတော့ဟောဒီကဘာဖြစ်နေညာဖြစ်နေလဲဆိုပြီးတော့ပုဂ္ဂိုလ်ခင်ရောနေပြီးတော့တန်ခါနယ်ကကိုခဏခဏအတည်တယ်ပေါ့လေ။အဲ့ဒါက2000ခုနှစ်မှာကနအဲ့ဒါဆိုပြီးတော့အဲ့ဒါဘုန်းကြီးတို့တို့ကဘုန်းကြီးတို့ကြောင်ကြောင်ကြားတယ်အဘုန်းကြီးကမသွားဘူးဘုန်းကြီးလည်းအမြဲတမ်းနဲ့ငါရဲ့ဒီမြန်မာတကမှာဟိုကြောင်နေဆောင်နေခါကျဘုန်းကြီးကမအားနဲ့မသွားဘူးအဲ့တော့နောက်ကျတော့2004ခုနှစ်ကျတော့ခင်ဗျားဘုန်းကြီးစာပြေးပါတယ်ရှင်ဖျားတဲ့ဒီကြောင်ဟာအိုစင်ဗျာမစီလိုအုတ်ချုပ်ရေးစင်ဗျီလိုတန်ခါနယ်ကိုခနာစစ်တာအထာရပါတဲ့ကျော်စိုးအနေနဲ့သိနေမှာပေါ့ဟုတ်တဲ့အစိုးရသိနေမှာပေါ့စင်ဗျာပြန်လာရင်ရှေ့အတိုင်းပါပဲတဲ့သူအဲ့လိုပြောတယ်ပေါ့လေ
ပြည်နယ်ဆရာတော်မြန်မာနိုင်ငံကိုပြန်ရောက်လာခိုက်ကျောင်းမှာတက်ခုချိန်မှာမဟာနာကနေပြီးတော့ကျောင်းကထွက်ခွာဖို့အမိန့်ထုတ်ခဲ့တာကြောင့်ဒီနှစ်ဆမ်းမိုက်မှာပဲကျောင်းပိုင်ဆိုင်မှုပြဿနာတွေဖြစ်ခဲ့တာပါမဟာနာအဖွဲ့ကြီးရဲ့မတ်လအတွင်းမှာကျင်းပတဲ့စုံကြီးအစည်းအဝေးမှာတော့ဒီမျိုးကိုနိုင်ငံတော်အကြီးအကဲတွေကရည်စက်ချလှူဒန်းခဲ့ပြီးဖြစ်တာမို့လို့ပြည်နယ်ဆရာတော်ကိုပြန်လည်လွှဲပြောင်းပြုမလို့တဲ့အကြောင်းဆုံးဖြတ်ခဲ့ကြပါတယ်။ပြည်နယ်ဆရာတော်ဟာဆိုလို့ရှိရင်ကဘာအနှံ့တာနာပြုလုပ်ငန်းတွေကြောင့်အထူးကြော်ကြားခဲ့တယ်လို့မြန်မာနိုင်ငံတွင်2008ခုနှစ်ရွှေဝါရောင်တန်ခါလှူရှားမှုအပြီးနိုင်ငံတကာကဗုဒ္ဓဘာသာမြန်မာတန်ခါတွေရဲ့လှူရှားမှုကိုလည်းဥဆောင်မှုပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။